ကမ္ဘာပေါ်မှာအစိုးရစစ်တပ်အနေနဲ့မြေမြုံမိုင်းသုံးနေသေးတာမြန်မာနိုင်ငံတစ်ပြည်ရှိတော့တယ်လို့မြေမြုံမိုင်းတားဆီးပိတ်ပင်ရေးအပြည်ပြည်ဆိုင်လှုပ်ရှားမှုအဖွဲ့ ICBL ကပြီးခဲ့တဲ့သတင်းပတ်ကထုတ်ပြန်တဲ့အစီရင်ခံစာသစ်မှာဖော်ပြထားပါတယ်မြန်မာအပါအဝင်မာလီအာဖဂန်နစ္စတန်နိုင်ဂျီးရီးယားဆီးရီးယားနဲ့ယူကရိန်းနိုင်ငံတွေမှာမြေမြုံမိုင်းအများဆုံးသုံးနေပြီး2018ခုနှစ်ထဲမှာလူပေါင်း 8,000 နီးပါးထိခိုက်ဒဏ်ရာရတယ်လို့ဆိုပါတယ်မြန်မာတနိုင်ငံထဲမှာလည်း2018ခုနှစ်အတွင်းမြေမြုံမိုင်းထိတဲ့လူ400ကျော်လောက်ရှိတယ်လို့သိရပါတယ်လူတွေကိုထိခိုက်သေးချေဒဏ်ရာရစေတဲ့မြေမြုံမိုင်းထုတ်လုပ်သေးယူသုံးဆွဲမှုတွေတားမြစ်ပိတ်ပင်ရေးသဘောတူစာချုပ်ကို1998ခုနှစ်မှာရေးဆွဲပြဋ္ဌာန်းခဲ့ပြီးကနေဒါနိုင်ငံအော်တိုဝါမြို့မှာလက်မှတ်ထိုးကြတဲ့အတွက်ဒီစာချုပ်ကိုအော်တိုဝါသဘောတူစာချုပ်လို့လည်းခေါ်ပါတယ်အဲ့ဒီစာချုပ်ကိုသဘောတူတဲ့အကြောင်းလက်မှတ်ထိုးတဲ့နိုင်ငံပေါင်း164နိုင်ငံရှိခဲ့ပြီဖြစ်ပေမဲ့မြန်မာနိုင်ငံကတော့လက်မှတ်မထိုးသေးပါဘူးဒါကြောင့်မြန်မာတပ်မတော်ဘက်ကမေးကြည့်တော့တမရတဲ့မှာပြန်ကြရေးအဖွဲ့ကပုံမှုချုပ်ဇော်မင်းထွန်းက
ပုံမှုပြုဖို့ဆိုလည်းဟာလက်မှတ်ထိုးတာမရှိလက်မှတ်ကံရေးအဖွဲ့စီးပြီးမိုင်းသုံးနေတာကျွန်တော်လက်မှတ်ထိုးလည်းဘာမှတမရအနေနဲ့ကတော့ဝါဒကတော့ဒီမိုင်းကိုကျွန်တော်အသုံးပြုနေရတယ်မိမိကိုယ်ကိုခုခံကာကွယ်ရေးမှာပါတန်တဲ့နေရာအသုံးပြုတာမရှိဘူးကျွန်တော်တို့မိမိရဲ့တပ်စခန်းဒီမှာပဲမိမိတပ်စခန်းကာကွယ်ရေးတပ်ဖွဲ့အသုံးပြုတာရှိတယ်တန်တဲ့နေရာမှာကျွန်တော်တို့အသုံးပြုတာမရှိပါဘူ
းပြည်တွင်းစစ်အနှစ်80ကျော်ဖြစ်နေတဲ့မြန်မာနိုင်ငံမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကလည်းမြေမြုံမိုင်းတွေသုံးပြီးသူတို့စကန်းနဲ့နေမြေကာကိုရေးအတွက်သုံးနေသလိုအစိုးရဘက်ကတပ်မတော်ကလည်းသုံးတဲ့အတွက်မြန်မာနိုင်ငံမှာမြုပ်ထားတဲ့မိုင်းအလုံးပေါင်းဘလောက်ရှိလဲဆိုတာခံမှန်းပြောဆိုဖို့ခက်ပါတယ်။အခုဆိုရင်ရှမ်းပြည်နယ်မြောက်ပိုင်းဟာစစ်ပွဲတွေပြန်ပြီးပြင်းထန်လာတဲ့အတွက်မြေမြုံမိုင်းသုံးတာပုံများလာတဲ့အခြေအနေတွေ့ရပါတယ်။ပြီးခဲ့တဲ့နှစ်ရက်ကဆိုရင်နိုင်ငံသားခီးသွားနှစ်ယောက်တီဘောမြို့နယ်မှာမိုင်းနှင်းမိပြီးတယောက်သေဆုံးတယ်လို့တယောက်ဒဏ်ရာရသွားပါတယ်။ဒီဖြစ်ရမှာနိုင်ငံသားသားတွေဖြစ်တဲ့အတွက်ပြည်တွင်းပြည်ပသတင်းမီဒီယာတွေမှာဟိုးလေးတကျော်ဖော်ပြကြလို့လူများကြားမှာထင်ထင်ရှားရှားသိလိုက်ရပေမဲ့ဒေသခံရွာသားတွေမိုင်းထိတဲ့အခါမှာလူတည်နေပြီးပျောက်ကွယ်နေတဲ့ဖြစ်ရပ်တွေလည်းရှိနေမှာမလွဲပါဘူး။အစိုးရတပ်မတော်ရောတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအပြင်တပ်မတော်ကကြောထောင်းနောက်ခံပြူလာတဲ့ပြည်သူ့စစ်အဖွဲ့ပေါင်းထောင်နဲ့ချီရှိနေတဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာထူးခြားတာတစ်ခုကတော့ UWS ထိန်းချုပ်တဲ့ဒေသလို့ပြောရမှာပါ။သူတို့ဒေသမှာစစ်မဖြစ်တဲ့အတွက်မြေမြုံမိုင်းအသုံးပြုတာမရှိဘူးလို့ UWS အဖွဲ့ပြင်ပဆက်ဆံရေးအရာရှိဦးညီရန်ကRF ကိုပြောပါတယ်ကုလသမဂ္ဂကတော့မြေမြုံမိုင်းတလုံးကိုထုတ်လို့ဖို့အမေရိကန်ဒေါ်လာလောက်ပဲကုန်ကြပြီမဲ့မိုင်းတလုံးရှင်းဖို့အတွက်ဆိုရင်ကုန်ကြစရိတ်ကဒေါ်လာ1000လောက်ရှိတယ်လို့ပြောထားပါတယ်ဒါအပြင်စစ်မြေပြင်နဲ့နှီးဆက်တဲ့ဒေသခံတွေမိုင်းထိလို့ကိုလက်အင်ကချုံရင်တဲ့အခါမှာကုသစရိတ်ခြေထုလက်ထုစရိတ်ကလည်းကြီးလွန်လာပါတယ်အခုဆိုရင်မြန်မာနိုင်ငံမှာယူကောက်ခံအစုအဝေးနဲ့လွှတ်တော်ပေါ်ပေါက်လာပြီးတဲ့နောက်မှာတော့လွှတ်တော်အသီးသီးမှာရေးရကော်မတီတွေလည်းအသီးသီးဖွဲ့ထားပါတယ်အဲ့ဒီကော်မတီတွေလိုမျိုးမြေမြုံမိုင်းနဲ့ပတ်သက်လို့စောင့်ကြည့်မဲ့ကာကွယ်မဲ့ကော်မတီတွေတော့မတွေ့ရပါဘူးဒါကြောင့်မြေမြုံမိုင်းပိတ်ပင်တားဆီးစာချုပ်မှာအစိုးရကဘာကြောင့်လက်မှတ်မထိုးသေးတာလဲကော်မတီတရက်မပေါ်ပေါက်သေးတာလဲလို့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးအောင်သိန်းကမေးကြည့်တော့
ဆိုတော့အနေနဲ့တော့ကော်မတီဖွဲ့ပြီးတော့လောက်ကင်ဆောင်ရွက်တာတော့မရှိသေးဘူးပေါ့နော်အမှန်တော့ပေါ်လာပြင်တယ်မှန်တယ်တကယ်တော့ဒီဟာကတော့ကျွန်တော်တို့ဒီနေ့အစိုးရမထိုးသေးရဆိုတာလဲအခုဟာကဒုံဘက်ကလည်းမိုင်းသုံးနေပေါ့ဗျာအစိုးရဘက်ကလည်းလန်ဒရာရီတွေလုံခြုံမှုတွေမိုင်းကိုအကာအကွယ်ယူထားလုပ်တယ်ပေါ့နော်အဲ့ဒီပေါ်မှာတစ်ဖက်ကမိုင်းကိုယူသိရင်နောက်တစ်ဖက်ကမိုင်းကိုပို့ပြီးကြိုးချက်လုပ်လာနိုင်မှာလေသူစိုးရိမ်နေဖြစ်မှာလေတော့ဒီမိုင်းနဲ့ပတ်သက်ပြီးတော့လက်မမထိုးသေးတာလို့ပဲကျွန်တော်အယူဆပြောရင်ဖြစ်ပါ
မြေမြမိုင်းပြဿနာကိုဘယ်လိုပြေလည်အောင်ဖြေရှင်းနိုင်မလဲဆိုတော့တပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ဝင်ပုံမှုချုပ်ဇော်မင်းထွန်းကတော့အခုလိုပြောပါတယ
်။အဲဒီပြဿနာတွေကတိကျခါတွေပြီးသွားရင်တော့တော်တော်ရှိနေပါတယ်ပြဿနာမျိုးတွေရှိတယ်။အဲဥပမာဆိုကျွန်တော်ကရင်ပြည်နယ်ဘက်မှာဆိုရင်ပြိပခါတွေဖြစ်ပေါ်မှာတန်ခဲ့တဲ့မိုင်းနဲ့ပတ်သက်ပြီးတော့အခုချိန်ထိကျွန်တော်ဆက်လက်ပြီးဆောင်ရွက်နေရဖြစ်တယ်။ကျွန်တော်နိုင်ငံတကာမှာလည်းအဲ့လိုပါပဲ။ကျွန်တော်ဒီတော့ကမ္ဘောဒီးယားမှာတန်မိုင်းချင်းလေးကိုတော်တော်ညှင့်တဲ့ပြီးလောပါထားမျိုးတွေရှိတယ်။ကနပတ်တည်ပြောပြတာတော့မိုင်းရပတ်တည်တို့ကြာကြာလက်လို့ပကင်းအကုန်ပြည်ကြီးမျိုးမရှိရင်တော့ဘုံဘုံကကျိုးချက်လာတာမြင်တယ်ဒီဟာတွေကအကုန်ပြည်ကြီးအဖြစ်တော့နောင်ကျိုးဆက်တရားမကောင်းဘူးလို့ပဲပြောတယ်
မြေမြုံမိုင်းတွေမတုံတော့မဲ့အခြေအနေကတော့ဒီပီလုံးအဖြစ်ကရက်ဆဲတဲ့အကြောင်းလက်မှတ်ထိုးသဘောတူတဲ့အခြေအနေပဲဖြစ်နေမယ်လို့လွတ်တော်ကိုယ်စားလှယ်ဦးအောင်သိန်းကသုံးသပ်ပြောဆိုပါတယ်ခင်ဗျာ